မကြသေးခင်ကဖြစ်ခဲ့တဲ့လက်ဘရောင်းတောင်ပဋိပက္ခတွေအတွင်းအာဏာပိုင်တွေဘက်ကပြစ်ခတ်နှိမ်နင်းမှုကြောင့်သေဆုံးဒဏ်ရာရခဲ့သူတွေအတွက်တပ်ဆိုင်ရာမိသားစုတွေကနေစားလင်းကြီးမြို့နယ်ရဲစခန်းမှာမနေ့ကစတင်အမှုဖွင့်လိုက်ပါတယ်။တနက်ဒဏ်ရာနဲ့သေဆုံးသွားသူဒေါခင်ဝင်းအပါဝင်ထိခိုက်ဒဏ်ရာရခဲ့ကြသူ10ဦးအတွက်မြမဝမ်ပေါင်ကုမ္ပဏီမြမစီးပွားရေးဥပိုင်လီမိတက်နဲ့တာဝန်ရှိသူရဲဝန်ထမ်းတွေကိုတပ်ဆိုင်ရာမိသားစုတွေကနေမြန်မာနိုင်ငံရှစ်နေများကွန်ရက်နဲ့ပေါင်းပြီးစနေနေ့ကစားလင်းကြီးမြို့နယ်ရဲစခန်းမှာအမှုကိုဖွင့်ခဲ့တာဖြစ်ပါတယ်။အသေးစိတ်ကိုတော့ VOA မြန်မာပိုင်းသတင်းတောက်မတ်အေးမာကသတင်းပေးပို့ထားပါရရှင်
။တကိုင်းတိုင်းရင်းမာပင်ခရိုင်စားလင်းကြီးမြို့နယ်ထဲမှာအကောင့်ထဲပေါ်တည်ဆောက်နေတဲ့ကျင်းဒီစီမံကိန်းကိုကန့်ကွက်ဆန္ဒပြရင်းပြီးခဲ့တဲ့ဒီဇင်ဘာလ22ရက်နေ့မှာတောင်သူတဦးဖြစ်တဲ့ဒေါခင်ဝင်းတနတ်ထံရနဲ့တည်ဆောက်ခဲ့ရတာပါ။ဒီအတွက်ဒေါခင်ဝင်းနဲ့တနက်ထံရရခဲ့ရတဲ့မိုးချိုပြင်းရွာကတောင်သူ10ဦးတို့အတွက်တာဝန်ရှိသူတွေကိုအမှုဖွင့်ခဲ့ကြောင်းမြန်မာနိုင်ငံရှေ့နေများကွန်ရက်ကတရားလွှတ်တော်ရှေ့နေဦးအောင်သိန်းကဆိုပါတယ
်မြန်မာစီဝါရေးဥပိုင်လီမိတက်နဲ့ဒီစီဝါပေါင်းကုမ္ပဏီတို့အတွက်ပေါ့လေဒါကြီးကြပ်ကိုကဲသူအရာရှိများနဲ့လူငယ်ရေးတာဝန်ရှိသူများရဲ့တိကျမှုကြောင့်ကြီးကြပ်ရေးဆုံးသူတို့အတွက်အမှုဖွင့်ရေးယူပေးဖို့ဆိုကျွန်တော်တိုင်ကြားတာပါပဲဒီစာလင်းကြီးမျိုးမရဲစခန်းမှာတော့အမှုဖွင့်တာပေါ့ဖွင့်တဲ့အခါမှာအဲ့ဒီဒေါခင်ဝင်းကပြေဆုံးတယ်အဲ့ဒီကြီးကြပ်ဒဏ်ရာရသူက10ဦးတော့ရှိတယ်ပေါ့နော်အဲ့ဒီလူတွေအဲ့လိုပြေဆုံးမှုနဲ့ကြီးကြပ်ဒဏ်ရာမှုဖြစ်အောင်တာဝန်ရှိတဲ့အခါနေကတော့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီနဲ့ကုမ္ပဏီကတာဝန်ရှိတဲ့ဦးလားစိန်တို့နော်တရုတ်ဝမ်ပေါင်ကုမ္ပဏီကကိုင်းရင်လောဆောင်တို့နောက်စကိုင်းတိုင်းရဲမှုကြီးတို့ရဲမှုကြီးဦးနေထွန်းတို့ရင်းမပင်ခရိုင်ရဲတပ်ဖွဲ့မှုဦးတင်မိုးတို့တာလင်းကြီးမျိုးနဲ့ရဲတပ်ဖွဲ့မှုဦးအောင်ကျော်နော်နေဆက်ရေးရနဲ့လုံုံရေးရဝင်းကြီးဘုံမှုကြီးစီနိုင်တို့ဟာဒီချိချက်ကိုကဲပြီးတော့အမိတ်ပေးမှုတို့ကြောင့်အခုတို့လုံုံရေးတပ်ဖွဲ့ဝင်များကပြစ်ချက်တာသိရှိရတယ်ဆိုပြီးကျွန်တော်တို့တွားရောက်ပြီးအမှုဖွင့်တဲ့ကိစ္စပါတခြားမှုကတော့လောလောဆယ်အမှုကိုသူလက်ခံထားလိုက်ပါမယ်ပတ်နံပါတ်တော့မပေးသေးပါဘူးသူအချက်ကိုတင်ပြပြီးတော့မှသူဖြည့်ပေးနိုင်ပါမယ်လို့ကျွန်တော်တို့ပြောလိုက်တယ်ပေါ့နော
်ဒီအမှုနဲ့ပတ်သက်လို့ရှေ့နေများကွန်ရက်ကလိုက်ပါဆောင်ရွက်ပေးမှဖြစ်တယ်လို့လဲဆိုပါတယ်မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေတွေဟာဇန်နဝါရီလ3ရက်နေ့ကလက်ဘရောင်းတောင်ကမိုးကြိုးပြင်းရွာဆယ်တဲရွာတွေကိုရောက်ရှိလာခဲ့ပြီးဖြစ်ခဲ့မှုတွေအတွင်းဒဏ်ရာရရှိသူတွေကိုစုံစမ်းမေးမြန်းကအမှုဖွင့်ပေးခဲ့တာပါဆယ်တဲရွာဘက်မှာလည်းတနက်ဒဏ်ရာများရရှိသူတွေ19ဦးခန့်ရှိတယ်ဆိုပြီးတရားလွှတ်တော်ရှေ့နေဦးအောင်သိန်းကပြောဆိုပါတယ
်ဆယ်တဲရွာဘက်ကိုရောက်တဲ့အခါဆယ်တဲရွာမှာလည်းချိန်ကြီးဒဏ်ရာရပြီပေါ့ဗျာအကျဉ်းချန်တော့မဟုတ်19ရောက်တော့မရှိသေးကြဒါမဲ့ဒီကရေစကန်းကိုအရင်ကလည်းအမှုတွေသွားဖွင့်တယ်ရေစကန်းကအထွတ်တဲ့လူကပြန်ဖမ်းလာစီးတာကြီးလုခဲ့ဘူးတဲ့အတွေ့အကြုံရှိလို့သူတို့ကအဲ့ဒါအမှုသွားမဖွင့်တော့ပဲသူတို့ဆိုစီးမီလူနည်းရဲ့သူတို့ဆိုကုနေတယ
်ခြံစည်းရိုးကာယံထားတာတွေကိုဖျက်ဆီးမှုအပါဝင်တခြားမှုတွေနဲ့တောင်သူတွေကိုမြန်မာဝမ်ပေါင်ကုမ္ပဏီနဲ့မြမစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ဘက်ကလည်းတရားစွဲဆိုထားတာတွေရှိကြောင်းရေစကန်းကနေသိရှိခဲ့ရတယ်လို့လည်းမြန်မာနိုင်ငံရှေ့နေများကွန်ရက်ကဆိုပါတယ်နှစ်ဖက်တင်းမာမှုတွေဖြစ်ပွားပြီးတဲ့နောက်လက်ဘရောင်းရင်းနဲ့ပတ်သက်လို့မြန်မာနိုင်ငံတဝန်ဆန္ဒပြမှုတွေဖြစ်ပေါ်နေပြီးဆန္ဒပြသူတွေကိုတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်အပါဝင်တခြားပုံမှန်တွေနဲ့တရားစွဲဆိုပြီးဖမ်းဆီးမှုတွေလည်းရှိနေတာပါလက်ဘရောင်းတောင်မှာဖြစ်ပွားခဲ့ရတဲ့ပဋိပက္ခတွေအတွင်းစီမံကိန်းရဲ့ခြံစည်းရိုးကာယံနာကိုနှောက်ယှက်တာကြောင့်အဓိကရုံးနိုင်ငံရဲ့လက်နက်ကိုသုံးခဲ့ရကြောင်းအစိုးရကသတင်းထုတ်ပြန်ခဲ့ပါတယ်ဒေသခံတွေဘက်ကလည်းရော်ကျေးမယူထားတဲ့လယ်မြေတွေပြန်ရရှိရေးအတွက်တပိတ်စခန်းဖွင့်တောင်းဆိုနေတာပါ။တပိတ်စခန်းအနီးတစ်ဝိုက်မှာတော့အာဏာပိုင်တွေဘက်ကလည်းကရုတ်ချင်းများတူပြီးလုံခြုံရေးအပြည့်နဲ့နေရာယူထားပါဗျ။လက်ရှိမှာတော့စိုက်ပျိုးထားတဲ့တောင်ယာတွေကိုခြံစည်းရိုးကာလိုက်တဲ့အတွက်တောင်သူတွေအနေနဲ့စားဝတ်နေရေးအချက်အလက်တွေရင်ဆိုင်နေရကြောင်းဒေသခံတောင်သူတွေကပြောဆိုနေကြပါတယ်ရှင်။